ကိုနောက်ကိုရေးပြီးမြမကျင်းကဂျာမန်မီဒီယာပြည်သူအန်တွိုင်းဟီလက်ထက်မှာပမာဦးဆုံးကန်တဲ့ခြေလဲကွာဆင့်လဲကွာတဲ့တရုတ်အစင်းနဲ့ခြေစမ်းပွဲမှာတကူးနဲ့ပဲရှုံးတယ်ပေါ့လေရှုံးတော့ရှုံးတယ်ဒါပေမဲ့ဂိုးပြက်ရှုံးလိမ့်မယ်လို့ထင်ရတယ်တကူးနဲ့ပဲရှုံးတယ်ဆိုတော့တစ်ဖက်အသင်းကကစားသမားတွေကိုအရင်နေနဲ့အများကြီးထက်ကစားလို့လားဒါမှမဟုတ်မြမအသင်းရဲ့အပြောင်းအလဲတွေကြောင့်လားဘယ်လိုသုံးသပ်လဲ
ဟုတ်ကဲ့ကြာကျွန်တော်ရအမည်ကိုပြောရမယ်ဆိုတော့ဒီတရုတ်အသင်းကအယူလူငယ်ရင်းနဲ့ထည့်တော့ထည့်နေတာကြာသူတို့ကတရုတ်စာရင်းနဲ့လည်းထုတ်ပြန်တာဒီဘောလုံးမျိုးရုပ်ကလည်းထုတ်ပြန်တာမရှိတော့ဒီပဋိကြပြောတာလည်းနည်းနည်းခက်တယ်ဒါပေမဲ့ဝဲကြီးကတော့သူတို့လည်းလူငယ်ရင်းထည့်ကြဒါပေမဲ့သူတို့ကလည်းဒီအာရှပြန်မှာစကားဝရှိတယ်ပေါ့နော်နိုင်ငံသားပွဲလည်းစကားဝရှိတယ်ဆိုတော့အဲ့ဒီအတွက်ဒီစင်တဲ့ဘောမျိုးနဲ့ဟိုကစားသမားတော့အကုန်တော့ထခေါ်လာမှာမဟုတ်ဘူးဆိုတော့ဒီတို့မီဒီယာလည်းဒါအီတလီနဲ့တပါပါရတဲ့မာဆယ်လိုလစ်ပီဆိုတော့လေ
ဟုတ်ကဲ့
ဒီလစ်ပီကလည်းအခုလက်ထက်မှာအရင်ကောင်းမွန်နေတာဆိုမဟုတ်ဘူးပေါ့နော်သူလာစာအများဆုံးပေးထားပါမယ်အဲ့တော့မြန်မာနဲ့ပွဲဆိုရင်လည်းတို့ဒီစေယုံပရိသတ်တွေနည်းဟိုချိန်မြတ်တော့နော်ဒါလစ်ပီကအကောင်းဆုံးတော့စူးစမ်းမှာပဲပေါ့နော်အဲ့တော့သရောဆုံးဆုံးနဲ့တော့ထက်မှာပဲလူငယ်တွေလည်းပါတယ်ဆိုရင်တို့ကောင်းနေတဲ့ player တွေရွေးချစ်နိုင်မှာကြာဒီမြန်မာအသင်းဘက်ကိုကြည့်မယ်ဆိုတော့ဒါကဒီမြန်မာစကားသမားရဲ့အကြောင်းသိတော့မသိသေးတဲ့မြူပြတဲ့လက်ထက်မှာဒီတရုတ်လိုကမ္ဘာစဉ်လေးနောက်60လောက်ကွာနေတဲ့အသင်းဟိုဒါဘန်ဂျီကိုနဲ့ပဲရှုံးနေဆိုတာကရှင်းနေကြရလက်မှာနောက်ပြီးတော့ကျလက်မဟုတ်ပဲဒီစကားပုံကိုကြည့်မယ်ဆိုတော့လည်းဒါတရုတ်ကဘောလုံးပတ်ဆိုင်မှုတာရပြီမယ်။မာတဲကတော့ပန်နန်တိုင်းစင်ရီခွင့်ရချိုးရတယ်။ပြည်သူအောင်ရဲ့အလုံးစုံနဲ့ကိုရဖို့လူရပေါ့နော်ဒါနဲ့အဝေးရနေလို့တခါတည်းထားတဲ့အတွက်ကိုမရခဲ့ပေါ့နော်အဲ့တော့ခြုံပြောမှဆိုတော့ဒီဘွဲကဒါမျိုးပြတဲ့ဘွဲဥထွက်လဲဖြစ်တယ်ခြေစွမ်းခြင်းရလဲကွာတယ်အရင်2010ကဘာကခြေစွမ်းပွဲမှာကျွန်တော်တို့ခုနှစ်ခုပြတ်တယ်လူခုပြတ်တယ်တော့တို့ကျွန်တော်နှစ်ကျော်လုံးရှုံးတာအဲ့တော့ဒီချိန်မှာပန်းစည်းနဲ့ဝယ်ရှုံးတာတော့ဒါမျိုးပြတဲ့ဘက်ကလေးစုံတက်ပေါ်တာအကျိုးရှိပြီးတော့ပြည်သက်တွေအတွက်လဲဒါကျင်းနေကြရလဲလို့ပြောလို့ရတယ်ကြာ
ဟုတ်ကဲ့တော့ဆိုရင်တော့မျိုးပြတဲ့ရဲ့ပွဲဥထွက်ကောင်းသွားပြီးတော့နောက်ပိုင်းခြေနေတွေလာလာပြီးပိုကောင်းလာဖို့ပဲကျွန်တော်ညွှန်လင်းရတာပေါ့နော
်ဟုတ်ကဲ့ပ
ါဆိုတော့ကျွန်တော်တို့အခုသိနေကြခင်ပါပဲဒီ14ရက်နေ့ဆိုရင်ရုရှားမှာကမ္ဘာ့ဘလာဘောလုံးပွဲကစတော့မယ်ကမ္ဘာ့လုံးကဘောလုံးပရိသတ်တွေတောင်းတိုင်းနေကြတဲ့ကမ္ဘာ့ထိပ်တန်းဘောလုံးပြိုင်ပွဲကြီးလာတော့မှာပေါ့ဗျာဆိုတော့ကျွန်တော်တို့ဒီနှစ်ဝင်တဲ့ကမ္ဘာ့ဘလာဝင်လာတဲ့အသင်းအုပ်စု6စုစုစုပေါင်း32တင်းကိုချုပ်ပြီးတော့ကြည့်ကြမယ်ဆိုရင်အာဂဇာတင်ထနာအတီတီအာဂဇာကလောင်ရှင်အတီတီကတော့အမျိုးမျိုးသုံးသပ်ကြတာတွေရှိပါတယ်ရေတန်းစားတဲ့အသင်းတွေပေါ့အဲ့ဒီချုပ်ပြီးတော့ပြောမယ်ဆိုရင်ကမ္ဘာဖလားကိုဘူဆွဲဖို့ရေတန်းစားတဲ့အသင်းတွေနဲ့တော့ဘယ်သင်းတွေတွေ့ရမလဲ
ဟုတ်ကဲ့အခုလက်ရှိအနေအထားရမှာတော့ဒီဘရာဇီးပေါ့နော်ဘရာဇီးကဒီထိပ်ချုပ်မှာရေတန်းစားနေတာဘရာဇီးကတော့ဂျာမနီလက်ရှိချန်ပီယံဂျာမနီပြအဂျာမနီပြီးရင်တော့စပယ်ကတတိယအနေနဲ့ရေတန်းစားနေတာစပိန်ပြီးရင်တော့သူကပြင်ပြကြပြင်ပြပြီးတော့အာဂျင်တီးနာပြီးတော့မှဒီဘယ်ဂျီယံပေါ့နော်ဘယ်ဂျီယံတို့ပြီးတော့မှဒီအင်္ဂလန်တို့ဒီပေါ်တူဂီတို့ဆိုပြီးတော့အစင်လိုက်တော့ဒီရေတန်းစားနေတာဒီဘူကီနီမှာပေါ့နော
်ဟုတ်ကဲ
့ရေတန်းစားဆုံးအတေးရတော့ဘရာဇီးကဘရာဇီးနဲ့ဂျာမနီကမသေးမီဘူ
းဟုတ်ကဲ့
သုံးပါပြေးနေရကြ
ဟုတ်ကဲ့ကျွန်တော်လိုက်ကြည့်သလောက်လည်းပဲတချို့သတင်းဌာနတွေကတချို့အားကစားကလောင်ရှင်တွေကဂျာမနီဘရာဇီးပြင်ပစ်စပိန်အလိုပြောကြတယ်ဥမာ ESPN.com ကဆိုရင်သူကဂျာမနီဘရာဇီးစပိန်ပြန်တဲ့အာဂျင်တီးနားဆိုပြီးတော့ပြောတယ်ဒီနေရာမှာအာဂျင်တီးနားကိုထည့်ထားတယ်ဆိုတော့တချို့ပြောတဲ့အထဲမှာလည်းပဲသူကအာဂျင်တီးနားကိုတကယ်တမ်းရေပန်းစားတဲ့အဆင့်နဲ့မဟုတ်ဘဲနဲ့တိတ်ကြီးရေပန်းမစားလာတဲ့ဘူဆိုးဘူလာလာအရင်မကောင်းလာတဲ့အသင်းတွေနဲ့ထည့်ထားတာလည်းရှိတယ်နော
်ဟုတ်ကဲ့ကဒါကတော့ကိုဒီအာဂျင်တီးနားပြီးပြီးရဲ2014ကမ္ဘာပေါ်မှာတော့ဒါဒုလူပွဲကြီးတက်ခဲ့တယ်ဒါပေမဲ့ကြိုင်ပွဲတွေမှာဒီနိုင်ငံလေးချင်းအသင်းတွေမှာဒါအော်မြန်မှုအလားလားတော့နည်းတယ်ပေါ့နော်။ဟိုအရင်ကမာဒိုနာတို့ခေတ်ကတော့ရခဲ့ပြီဆိုတော့နောက်ပိုင်းမှာမက်ဆီရဲ့ခေတ်ပေါ့နော်။မက်ဆီရဲ့ခေတ်မှာတော့အော်မြန်မှုကမရှိသလောက်ပဲပေါ့နော်။အဲ့တော့သူဒီဘောလုံးကြောင့်ကျင်းမှုတွေရတယ်ဒါအာဂျင်တီးနားကမက်ဆီတို့ဒီတိုင်ပါလာလို့ယူရင်တို့အကွဲလို့ရှိနေမှာပေါ့နော်။အရင်ကိုဖိပိတ်တော့ဖြစ်မနေဘူးကြ။အာဂျင်တီးနားရဲ့စင်လူစင်းကိုကြည့်မှဆန်လဲတာကအဲ့တိုက်စစ်ကတော့ရိုင်းကောင်းတယ်ကြာဒီကနေ့ကျွန်တော်ပြောခဲ့တော့ကွဲရိုးတို့ဒိုင်မန်လာတို့ဒီမက်ဆီတို့ရှိရပါတော့။နောက်ဟီကွန်တို့လည်းရှိရယ်တော်တော်လေးကိုအင်အားတောင်းတယ်လို့ပြောလို့ရတယ်။နောက်တော့မှလည်းဒီအော်ဒါမန်နီတို့ဒီဟိုတို့လည်းရှိတယ်မကွင်းလင်မှာကြတော့ဒီဂရာမီတို့စပိန်တို့ဟာဟိုရှင်မိုးဟာတော်တော်လေးအားနည်းတယ်ကြာနော်။ပါလီစာတို့ဘာလို့လာလဲရှိရယ်။သူတို့ကလည်းဒါဒုတိယတန်းစားအဆင့်နဲ့ရှိရဆိုတော့တကယ်တကယ်ဆုံးဖြတ်ပွဲမှာဂျာမီတို့စပိန်တို့ကိုယ်နဲ့ရှင်တော်ကြီးအပြတ်အသတ်ကြီးကိုကြွားမြဲတဲ့အတွက်ကြောင့်အာဂျင်တီးနားကို ဒါရေပန်းစားမှုမှာဟိုနောက်ရောက်နေလို့ကျွန်တော်တို့ထင်နေတာ
ဟုတ်ကဲ့ဆိုတော့အဲ့ဒါအပြင်ကိုကျွန်တော်တို့အသင်းကြီးတွေတခြားအသင်းကြီးတွေပေါ့နော်ဟိုတကယ်ရေပန်းစားနိုင်တယ်ဒီမှာအဆင့်ဒုတိယအဆင့်တွေမှာပါပဲနေအသင်းကြီးတွေတဲကနေပြီးတော့မထင်မှတ်ထားဘဲနဲ့ဟိုငုတ်ကောင်လိုသဘောမျိုးနဲ့ပေါ်လာနိုင်တဲ့အသင်းတွေကရောပါနေပေးထားလေ
ဟုတ်ကဲ့ကြာဒီငုတ်ကောင်စနေအဆင့်ပေါ့နော်အဲ့လိုထင်မှတ်ထားရတဲ့နေရာတော့တော်များများတော့ရှိရကြဥမာဒီ ancient Russia ဆိုတာထည့်ပြီးတော့တွေ့ရမယ်ဒါပေမဲ့သူက ancient ရာဒီယုတုနေထားလည်းရှိနေတယ်နောက်ပြီးတော့ဒီ Croatia လို့လည်းရှိရကသူတို့ဒီ Moderate တို့ Super Chief တို့ Magic တို့နဲ့အင်အားတောင်းတနေတဲ့ခံလည်းပါတယ်ပေါ်တော့နောက်ဒီ England ဝင်ထည့်တယ်ဆိုတော့ England တို့ကမြန်မာပြည်မှာတော့နာမည်ကြီးနေပေမဲ့တကယ်ဒီစင်ရာတော့ဒီအခုရင်းနှီးစားမှုမှာလည်းအဆင့်ခွန်မှာဝင် England တက်မှတ်ခံတာအဲ့တော့ပြောရတော့ England လည်းဒါချင်းရဲ့အဆင့်နဲ့ရှိရကအဲ့တော့အင်္ဂလန်ကိုလည်းချင်းချင်းအစ်မဝဲထည့်ပြီးတော့ထားရတာနောက်အတင်းနေရဲမှာတော့ဒီဆာဗီယာတို့ဒီဆွစ်ဇာလန်တို့ပေါ့နော်နောက်အာဖရိကအတင်းနေရဲမှာဆိုရင်ဒါစီလီဘောတို့ရှိနေတ
ာပေါ်တူဂီရော
နောက်ဒီရောဟုတ်ကဲ့ပေါ်တူဂီရောတော့သူကဟိုဒီအင်္ဂလန်ရဲ့နောက်မှာပေါ့နော်အင်္ဂလန်ရဲ့နောက်မှာသူကဒီဟို90ဒီပူဇဲနိုင်ကြီးအဆင့်ရှိပြီးတော့တက်မှတ်ထားကြတယ်အဲ့တော့ပေါ်တူဂီနဲ့အင်္ဂလန်တို့ကချင်းချင်းအစ်မအားကောင်းဆုံးအတင်းနေလို့ပြောလို့ရတယ်ကဒီချာကျွန်တော်ခုနပြောခဲ့ကိုရီးရှားတို့ဆာဗီးယားတို့ဒီအာဖရိကထဲမှာဆိုစီနီဂေါ်တို့ပေါ့နော်အဲ့ဒီအတင်းတွေကတော့ဒါဒီအလယ်လက်အတင်းတွေပေါ့နော်ချင်းမင်းအတင်းထဲမှာထည့်လို့ရပြီမှာဒါပေါ်တူဂီတို့အင်္ဂလန်တို့လောက်တော့အင်အားကောင်းတဲ့အဆင့်မှာတော့ရှိနေပြီ
ဟုတ်ကဲ့ဒီအပြင်တော့ကျွန်တော်တို့ကမ္ဘာဖလားကို32အတင်းထဲမှာပါလာပြီမဲ့လုံးဝလာလာမရှိတဲ့အတင်းတွေလည်းရှိမှာပေါ့လေဆော်ဒီအာရေဗီယာတို့ဟလာကိုလံဘီယာတို့ဒါတွေလည်းရှိတယ်ပေါ့လေဆိုတော့ဒီတစ်ပတ်တော့ကျွန်တော်တို့အားလုံးပြစ်တဲ့ကိုမေးစဲအနေနဲ့ကဘာဖလားရာသီရောက်ပြီဆိုတဲ့ခါကျတော့အားလုံးချုပ်ပြီးတော့ကျွန်တော်တို့သုံးသပ်ပြီးတော့ဆွေးနွေးထားတာပါနောက်တစ်ပတ်လေးဆိုရင်တော့ကျွန်တော်တို့အုပ်စုတစုချင်းစီကိုကြည့်ပြီးတော့အုပ်စုအစ်စ်ပထမဒုတိယနဲ့တက်လာနိုင်တဲ့အခြေအနေတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးကြတာပေါ့ကောနောက်ဆုံးတော့
ဟုတ်ကဲ့ပါ